ဝန်ပြည်နယ်ကြိုက်ထိုမြို့နယ်ပြင်ကရိုကုန်းကျေးရွာအုပ်စုကြောက်တန်းလေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL တို့ကြားအင်္ဂါနေ့ကတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီရဲ့တပ်မ44ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံရွာသား9ဦးသေဆုံးသွားခဲ့ပါတယ်။ VOA သတင်းတော့မအေးမာကဒီအကြောင်းကိုသတင်းပေးပို့ပါတယ်ခင်ဗျာ
။မော်ပီနယ်ကြိုက်ထုံမြို့နယ်ပြင်ကရိုကုန်းကျေးရွာအုပ်စုကျောက်တန်းလေးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဇူလိုင်လ23ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးချိန်မနက်ပိုင်းမှာပဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကျောက်တန်းလေးကျေးရွာတဲကိုကြပြီးဒေသခံရွာသားတွေ9ဦးသေဆုံးပြီးနောက်ထပ်9ဦးကပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါဗျ
။အမနဲ့ပိုင်းမှာ9နိုင်နဲ့30နဲ့10မိနစ်လောက်မှာနော်ဒီကျောက်တန်းကျေးရွာပေါ့ကျောက်တန်းလေးရွာဒီမှာထိတွေ့တိုက်ပွဲအနှဲငွေတိခဲ့တယ်ပေါ့မှာရဲ။အဲ့ဒီအနှဲငွေတိခဲ့တဲ့ခါကျတော့ဟောင်းမေသာနေနဲ့ကျွန်တော်တို့ဖမ်းပစ်တာပေါ့မှာရဲ။ဒီတမန်လေးတလေးရနေတော့ဟောင်းမေသာနေနဲ့ဖမ်းပစ်တာ။အဲ့ဒီထိတွေ့တိုက်ပွဲဖြစ်တဲ့အတွက်ဖမ်းပစ်တာပေါ့မှာရဲ။ဒီတော့ကျင်းကရုံးကုန်းရွာကိုကြားတယ်မှာရဲ။ဒီမှာတိုက်ဖို့လူတွေပေါ့။ပိန်စရက်ပဲကျင်းကရုံးကုန်းရွာကိုကြားတယ်မှာဟုတ်ဟုတ်ကဲ့မှာဟုတ်။အဲ့မှာကြားပြီးတော့အားလုံးအရက်သားလေးတည်ထားတယ်ပေါ့။အမှအားလုံး9ယောက်တည်တယ်မှာဟုတ်။တန်ရရတဲ့လူကလည်း9ယောက်ပြန်ဆောင်ရတယ်ခင်ဗျာ
တည်ဆုံးသူတွေကတော့ကြောက်တန်းလေးကျေးရွာသားတွေအပါအဝင်တက်ကယ်ကုန်းကုန်းပူစတဲ့ရွာသားတွေလည်းပါဝင်ပြီးလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်မှုတွေကြောင့်အနီးအနားကအင်းကပိုကန်းနီပိန်နယ်ကုန်းစတဲ့ကျေးရွာသားတွေလည်းထွက်ပြေးနေရပါတယ်အဲ့ဒီဒေသဟာကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မဟာတိထိန်းချုပ်နယ်မြေတွေထဲမှာရှိပြီးတိုက်ပွဲတွေမကြာခဏဖြစ်နေတာကြောင့်ဒေသခံတွေဟာအမဲလိုလိုအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရပါတယ်စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်တိုင်းမှာအရသာပြည်သူတွေကိုပြစ်မှတ်ထားပြီးပြစ်ခတ်ခဲ့တယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်